wie die am ja da ne kommt. Die mo mich sie ja wo je. လူလူနဲ့တောင်ဆန်းစုကြည်အစီအစဉ်ကိုစောင့်မျှော်နားဆင်နေကြတဲ့သောတာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါရဲ့လားခင်ဗျာ
။ဟုတ်ကဲ့အခုဆိုရင်လူလူနဲ့တောင်ဆန်းစုကြည်အစီအစဉ်ဟာအမှတ်30ရောက်ခဲ့ပါပြီခင်ဗျာ။အားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရပါတယ်။ RFP ပြည်သက်တည်းအတွက်အကျိုးဖြစ်ထွန်းစေမယ့်အစီအစဉ်တွေကိုတင်ဆက်နိုင်ဖို့ကျွန်တော်တို့ဆင်ဆက်မှပြကြိုးစားနေပါတယ်ခင်ဗျာ။ကဲကိုညာဝေးအောင်ဒီအပတ်တင်ဆက်မယ့်အစီအစဉ်မှာပါဝင်တဲ့မိကွန်းရှင်တွေအကြောင်းလည်းလည်းတော့ပြောပါအောင်ဗျာ
။ဟုတ်ကဲ့တီးဝီလင်္ကာနိုင်ငံကအရှင်ရာဇိန္ဒလင်္ကာရစင်ကာပူကဥတင်မောင်ဝင်းကနေဒါကရဲရင်ငယ်နဲ့ကိုစော်နိုင်ပြီးတော့အမေရိကန်ပြည်ထောင်စုကကိုမင်းစော်နဲ့ယာစမင်ဘာညာတို့ရဲ့မိကွန်းတွေကိုဒေါအောင်ဆန်းစုကြည်ဖြေချမှာပါဥက္ကမောင်ဆိုရေ
းဟုတ်ကဲ့အရှင်ရာဇိန္ဒလင်္ကာရကနိုင်ငံရေးနဲ့တန်ခါတို့ရဲ့အခမ်းကဏ္ဍအပေါ်မိမှတ်ချက်ကိုအခုနားဆင်ကြအောင်လားခင်ဗျာ
ဟယ်လိုဒကမကြီးမင်္ဂလာပါဦးစင်းကဒရင်လင်္ကာရောက်ဒီမှာចောင်းသားရန်တော်များအဖွဲ့MSME မှာဦးဇင်းတစ်ပါးဖြစ်ပါတယ်။ခုဦးဇင်းဒကမကြီးကိုမေ့ချင်တဲ့မိကွန်းကတော့ခုအစိုးရလက်ထက်မှာရဟန်းတန်ခါတော်တွေအနေနဲ့နိုင်ငံရေးဒီမှာမပါဝင်သင့်ဘူးလို့ပြောလဲပြောနေတယ်။ချုပ်လဲချုပ်ချယ်တယ်။ထောင်ချခြင်းချပါလေရှိနေပါပဲ။အဲ့တော့ဦးဇင်းတို့လိုရဟန်းတန်ခါတော်တွေအနေနဲ့နိုင်ငံရေးမှာပါဝင်သင့်တယ်လို့ဒကမကြီးအနေနဲ့မြင်ပါလား။အဲနောက်တစ်ခုကကမ္ဘာဘယ်နေရာကလည်းဖြစ်ဖြစ်ဘယ်ဘာသာဝင်ဘယ်ဘာသာတရားတိုင်းဖြစ်ဖြစ်လွတ်လပ်လပ်နဲ့တာနာပြုစေချင်ပါတယ်။ဦးဇင်းတို့နိုင်ငံမှာဘယ်ဘာသာတရားမှဘာသာရေးလွတ်လပ်ခွင့်မရှိဘူးလို့ဦးဇင်းအနေနဲ့ထင်ပါတယ်။အဲ့ဒီပုံမှာရောတက္ကမကြီးအနေနဲ့ဘယ်လိုသုံးသပ်မိပါလဲ
။ကဲဥက္ကမဆိုရေးအရှင်ရာဇိနလင်္ကာရာကတော့အဲ့လိုမိကွန်ထုတ်ခဲ့တာပေါ့ခင်ဗျ
။ဟုတ်ကဲ့ကိုညာဝင်းအောင်ရွှေဝါရောင်တန်ခါလှုပ်ရှားမှုမှာပါဝင်ကြွချင်မှုကြောင့်ထောင်ဒဏ်ချမှတ်ခံရပြီးပြန်လွတ်လာတဲ့ကိုတော်တွေတဲ့င်းတော့နေတိုင်းစရာကြောင်းမရှိတဲ့တဲ့င်းအခုတလော့ကြားနေရချိန်မှာဒီမေကွန်နဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ဘယ်လိုဖြေဆိုလျှောက်ထားသလဲဆိုတာစိတ်ဝင်စားစရာပါပဲခင်ဗျာ
ဟုတ်ကဲ့ဥက္ကမဆိုရေးကျွန်တော်တို့အခုဒေါအောင်ဆန်းစုကြည်ရဲ့အဖြစ်ကိုနားဆင်အောင်လားခင်ဗျာ
ဟုတ်ကဲ့
နိုင်ငံရေးဆိုတာကိုရိပ်ပယ်ဖော်တာတွေကတော့အမျိုးမျိုးပါပဲဗျာတပည့်တော်တို့ကတော့နိုင်ငံရေးဆိုတာနိုင်ငံရဲ့အရေးတိုင်းသူပြည်သားတွေရဲ့အရေးလို့သဘောထားပါတယ်ဒါကြောင့်မလို့နိုင်ငံကောင်းဖို့အတွက်တိုင်းပြည်ပြည်သားတွေကောင်းဖို့အတွက်ယဟန်တန်ဃာတော်တွေလှုပ်ဆောင်တာကိုအပြစ်မြင်စရာမရှိဘူးလို့ယုံကြည်ပါတယ်ဗျလွတ်လွတ်လပ်လပ်နဲ့သာသနာပြုတယ်ဆိုတာကတော့သာသနာဝင်သားများရဲ့လူပိုင်ခွင့်ဖြစ်ရပါမယ်ဗျတပည့်တော်တို့နိုင်ငံမှာတော့လူ့အခွင့်အရေးတွေပြည့်ပြည့်ဝဝမရသေးဘူးသာသနာဝင်သားတွေလည်းသာသနာရေးကိုလွတ်လွတ်လပ်လပ်လူပိုင်ခွင့်ရမယ်လို့တော့မထင်ပါဘူးဗ
ျကဲအခုမှဆိုရင်တီးလင်္ကာနိုင်ငံကဆရာတို့ရဲ့မိကွန်းကိုဒေါန်ဆန်းစုကြည်ဖြေချပြီးမှတော့စင်ကာပူနိုင်ငံကဦးတင်မောင်ဝင်းရဲ့မိကွန်းကိုလည်းဆက်အောင်လားဗျာ
ဟုတ်ကဲ့ဘယ်လိုများပါလိမ့်ခင်ဗျာ
ဒေါ်စုခင်ဗျာဒီစင်ကာပူနိုင်ငံကနာဖားရဲ့ခရိုနီစေးစီဝါရီသမားတွေဟာဒီမှာရှိတဲ့မြန်မာပါမန်နရက်ဇီဒန့်တွေစလင်တွေစလင်ဆိုတာကျွန်တော်တို့ကမြန်မာနိုင်ငံသားကစင်ကာပူနိုင်ငံသားကိုထောင်သားတဲ့သူတွေကိုခေါ်တာပါအဲ့ဒီလူတွေနဲ့ပေါင်းပြီးတော့ကုမ္ပဏီတွေထောင်ရပါတယ်အဓိက business ကတော့ ego export ပါပဲ။အဲဒီတော့အဲ့လိုလုပ်တာတွေကလုပ်တဲ့သူတွေကစီးပွားရေးပြည့်စုံမှုကိုအာခံဆက်ကျင်တဲ့လုပ်ရလို့ဒီလိုရယူဆလို့ရမယ်ထင်ပါတယ်။စီးပွားရေးပြည့်စုံမှုဟာနားပါနဲ့စီးပွားရေးပူပေါင်းမလုပ်တဲ့ရေးလို့နားလည်ပါတယ်။ကျွန်တော်မေးခွန်းကဒီပမာနေထိုင်လုပ်ကြနေတဲ့မြန်မာနိုင်ငံသားများဟာဒီမိုကရေစီရရှိရေးကိုလိုလားတယ်ဆိုရင်ဆက်ကပြောတဲ့လုပ်ငန်းတွေမြန်မာနိုင်ငံနဲ့ဆက်သွယ်ပြီးစီးပွားရေးလုပ်ငန်းများကိုလုပ်တင်ပါလားလုပ်ကင်တာမှန်ပါလားအဲ့ဒီလိုလုပ်တော်နေသူတွေကိုဘာများပြောကြလို့ပါတလဲ
စင်ကာပူနဲ့မြန်မာနိုင်ငံအကြားမှာစီးပွားရေးကုန်သွယ်မှုတွေအတော်ကြေကြေတက်မြတ်ရှိနေချိန်မှာဒါတွေကိုရောင်ပြန်ဟပ်တဲ့မိကွန်းတစ်ခုပေါ်ထွက်လာတာပါပဲကိုညာဝင်းအောင်ရေ
ဟုတ်ကဲ့ဒေါ်ဆန်းစုကြည်ကအဲ့ဒီမိကွန်းကိုအခုလိုဖြေကြားရတဲ့ဥက္ကမောင်ဆွေ
ကြားပါရစေခင်ဗျာ
မြန်မာနိုင်ငံနဲ့ဆက်သွယ်ပြီးစီးပွားရေးလုပ်ငန်းလုပ်နေတဲ့သူတွေကိုယ်တိုင်ကမိမိတို့ရဲ့လူရက်တွေဟာတိုင်းပြည်ကိုအကျိုးပြုဖို့လားမိမိတို့ကိုယ်တိုင်ကြီးပွားချမ်းသာတိုးတက်ဖို့လားဆိုတာကိုကောင်းကောင်းသိပါလိမ့်မယ်လို့ထင်ပါတယ်လူတိုင်းလူတိုင်းဟာကိုယ်လုပ်တဲ့ကိစ္စအတွက်တာဝန်ယူဖို့လိုပါတယ်အထူးသဖြင့်နိုင်ငံခြားရောက်နေတဲ့မြန်မာတွေဟာလွတ်လွတ်လပ်လပ်လေးလာနိုင်ခွင့်ရှိတာကြောင့်ဘယ်လိုလုပ်ငန်းတွေဟာလုပ်တင်တယ်မလုပ်တင်တယ်ဆိုတာကိုတည်တည်ဆဲဆဲသိကြနိုင်မယ်လို့ထင်ပါတယ
်ကဲကျွန်တော်တို့အခုကနေဒါနိုင်ငံကကိုစော်နိုင်ရဲ့မိကွန်းကိုဆက်ရအောင်လားကိုညာဝင်းအောင်ရေ
ဟုတ်ကဲ့တင်လုံညီလာခံနဲ့ပတ်သက်ပြီးမေးရတာပါခင်ဗျ
ဒေါ်အောင်ဆန်းစုကြည်ခင်ဗျကျွန်တော်ကတော့ ကနေဒါနိုင်ငံထိုရန်တိုကဘလော့ဂါရဲရဲငယ်ဖြစ်ပါတယ်ကျွန်တော်မေးချင်တဲ့မေးခွန်းကတော့လက်ရှိအစိုးရအာဏာပိုင်အနေနဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုတွေတွဲဆောင်ဆွေးနွေးမှုတွေပေါ်ပေါက်လာဖို့အတွက်တန်းသားတွေနဲ့ဒေါ်အောင်ဆန်းစုကြည်ကြားမှာ1948ပင်လုံညီလာခံလိုမျိုးညမှုတွေရအောင်ဒေါ်အောင်ဆန်းစုကြည်ဘာတွေပြင်ဆင်ထားပါသလဲတန်းသားတွေဘက်ကရောဘလို့ပြင်ဆင်ထားတဲ့နဲ့ဘလို့စိတ်မျိုးရှိတဲ့နဲ့လို့ဒေါ်အောင်ဆန်းစုကြည်ထင်ပါသလဲခင်ဗျာကျေးဇူးတင်ပါတယ်
ညီညွရေးအရေးကြီးတာကတော့ဘယ်သူမှမငင်းနိုင်တဲ့အချက်ပဲကိုညောင်ဝင်းအောင်ဟေးကဲဒေါ်အောင်ဆန်းစုကြည်ကတော့ဘယ်လိုများဖြေထားပါသလဲခင်ဗျာ
ဟုတ်ကဲ့ဒီလိုပါဥက္ကမောင်ဆွေ
မိကုံကိုကျမနားလေသလောက်ကတိုင်းရင်းသားတွေနဲ့ကျမတို့ဒီမိုကရေစီရေလှုပ်ရှားသူတွေအကြညီညွတ်မှုရရင်ကျမတို့နဲ့လက်ရှိအစိုးရအကြတွေ့ဆုံဆွေးနွေးရေးတွေပေါ်ပေါက်လာမယ်။ဒါကြောင့်ညီညွတ်မှုရဖို့ဘယ်လိုပြင်ဆင်ထားလဲဆိုတဲ့အဓိပ္ပာယ်လို့ထင်ပါတယ်။ညီညွတ်မှုဆိုတာကတော့လက်တွေ့လှုပ်ရမယ့်ကိစ္စပါ။တစ်ဖက်နဲ့တစ်ဖက်နားလည်မှုရဖို့တွေ့ဆုံတာပြောဆိုဆွေးနွေးတာယုံကြည်မှုတည်ဆောက်တာအဲ့ဒါတွေကိုလုပ်ရမှာပါ။တိုင်းရင်းသားတွေကလည်းအချင်းချင်းကြားနားလည်မှုညီညွတ်မှုလိုလားတဲ့စိတ်ကိုအခြေခံပြီးတန်တရားတွေနည်းသွားစီဖို့ယုံကြည်မှုတိုးပွားစီဖို့နည်းလမ်းတွေရှာလုပ်မယ်ဆိုရင်ကျမတို့ရဲ့လုပ်ငန်းတွေပိုပြီးအများအောင်မြင်မှာပ
ါ။ကဲကိုညာဝင်းအောင်ရေကနေဒါကနောက်ထပ်ပုဂ္ဂိုလ်တယောက်ရဲ့မိကုံးကိုလည်းဒီကနေ့ပြဆက်ဖို့ရှိသေးတယ်မဟုတ်လားခင်ဗျာ
။ဟုတ်ကဲ့ကိုမောင်ဆွေ तू ကကိုစုံနိုင်ပါနိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့တက်မတော်ခေါင်းဆောင်တွေအကြောင်းအခုလိုမေးရတယ်ခင်ဗျာ
။ကျွန်တော်သင်္ကန်းကျွန်းမိကျောင်းကဇော်နေပါခင်ဗျာ။မိကုံးနံပါတ်1အနေနဲ့ဒီမျိုးစီးနိုင်ငံထူထောင်နေတဲ့အချိန်မှာနိုင်ငံသားတိုင်းပြည်များကနာဖာနဲ့ယင်းနီးယုံနာမှုစာချုပ်တွေချုပ်ထားတာကို NLD နဲ့ဒေါ်စုတို့ကနေဆက်ပြီးတော့အသိမှတ်ပြုနိုင်ပါကလားနံပါတ်1မိကုံးကဒီမျိုးစီးနိုင်ငံထူထောင်နိုင်တဲ့အချိန်ပြည်သူတွေကောင်းစားရေးလုပ်နိုင်တဲ့အချိန်ရောက်ဖို့အတွက်ကိုတမတော်ထိပ်ပိုင်ခေါင်းဆောင်တွေကဒေါ်စုနဲ့ NLD နဲ့ငါရောက်ပူးပေါင်းရင်ပိုပြီးအဆင်ပြေမယ်လို့ကျွန်တော်တို့နဲ့ပြည်သူတွေကနေပြီးတော့ယုံကြည်ပါတယ်။အဲ့ဒါဒေါ်စုနဲ့ NLD ရဲ့ဆန္ဒတော်တော်နဲ့ကိုက်ညီပါကြလားခင်ဗျာ။ကျေးဇူးတင်ပါခင်ဗျာ
။တမတော်ခေါင်းဆောင်တွေနဲ့ဒေါ်အောင်စားစုကြည်အကြအစဉ်ပြေဖို့လူတိုင်းကလိုလားကြတယ်ပြောဆိုနေကြတယ်လို့ကျွန်တော်ထင်တယ်ကိုညာဝင်းအောင်လေ
။ဟုတ်တော့ဗျာအတန်းနေလဲအမြဲကြားနေရပါတယ်ဗျာ
။ဟုတ်ကဲ့ဒေါ်အောင်စားစုကြည်ရဲ့တမတော်ဘောသဘောထားကိုကျွန်တော်တို့အခုနားဆင်ကြအောင်လားခင်ဗျာ
။နိုင်ငံရေးအကြောင်းမှာစောင့်ထင်းတဲ့ကျင့်ဝတ်တိက္ခာတွေရှိသလိုမိမိနိုင်ငံအကျိုးကိုစောင့်ရှောက်ရမယ့်တာဝန်တွေလည်းရှိပါတယ်။နိုင်ငံများအကြားချုပ်တဲ့စာချုပ်တွေကိုချဉ်းကပ်တဲ့အခါမှာဒီအမြင်နှစ်ခုစလုံးကိုအခြေခံပြီးလုပ်ရမှာပါ။မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ကောင်းစားရေးအတွက်တမတော်ခေါင်းဆောင်တွေနဲ့ဒီမိုကရေစီအင်အားစုများပူးပေါင်းပြီးလှုပ်ထားအကောင်းဆုံးဆိုတာအများဆုံးဆိုတာကိုကျမတို့လည်းလုံးဝလက်ခံပါတယ်။ဒီလိုဖြစ်စေဖို့လည်းကြိုးစားပါတယ်။
ဥက္ကမောင်ဆိုရင်တမတော်နဲ့ပတ်သက်ပြီးတော့မိသားတဲ့နောက်မေးခွန်းတစ်ခုကိုလည်းတင်ဆက်ချင်ပါတယ်ဗျာ
။ဟုတ်ကဲ့သူကဘာတူလဲခင်ဗျာ
။ကိုမင်းစော်ပဲဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုကပါ
။ဒေါ်စန်းစုကြည်ကမျိုးသားပြန်လဲတင်ပြရေးကိုပြောဆိုနေတာကျွန်တော်ကြားမိပါတယ်။နောက်တစ်ခုကလည်းအဲ့လိုမျိုးသားပြန်လဲတင်ပြရေးလုပ်တဲ့နေရာမှာသွေးမြေမကြတဲ့သူချင်းကြောင့်လေးကိုလုပ်မယ်လို့ဒေါ်စန်းစုကြည်ပြောတာကိုကျွန်တော်ကြားမိပါတယ်။အဲ့ဒီတော့တစ်ခါမှလည်းကျွန်တော်တိုင်းပြည်မှာကအာဏာရှင်အုပ်ချုပ်မှုအောင်မှာအခေါ်ယူကျူနေကြလေကြားတဲ့ခါကျွန်တော်တက်လို့မပါဘဲနဲ့လေကျွန်တော်တို့တက်မိမှာကပြည်မြင့်မကြကြောင်းလဲမှုဆိုတာဖြစ်ဖို့မလွယ်ပါဘူးအဲ့ဒီတော့ကျွန်တော်ဒေါက်တာဆုကြည်ကိုမေးချင်တာကပြည်မြင့်မကြတဲ့တော်လိုင်းရေးဖြစ်ဖို့ဆိုရင်တက်မလို့ကိုညီကက်တို့ပါဝင်လာအောင်လုပ်တင်တယ်လို့ထင်ပါတယ်ကျွန်တော်တို့မြန်မာလူငယ်ပညာတတ်ကြောင်နေနဲ့လည်းပေခန်းကဏ္ဍနေပါဝင်ဆောင်တင်တယ်လို့ဒေါက်တာဆုကြည်နေလမ်းညွှန်မှုပေးလိုက်ပါလေကျွန်တော်မေးချင်ပါတယ်ခင်ဗ
ျကဲဒေါက်တာဆုကြည်ရဲ့အဖြေကိုတစ်ဆက်တည်းနားဆင်ကြအောင်ဗျာ
ကိုမင်းစော်ရဲ့မိကုံးကကိုစော်နိုင်ရဲ့မိကုံးဒုတိယပိုင်းနဲ့နည်းနည်းဆင်ပါလေ။ကျမတို့ဟာတမတော်အစိုးရရဲ့လူရအချို့ကိုလက်မခံနိုင်ပေမဲ့တမတော်ဘောမုန်းကြီးတဲ့စိတ်ရန်လိုတဲ့စိတ်မရှိဘူးဆိုတာတမတော်ခေါင်းဆောင်တွေနဲ့တမတော်သားတွေသဘောပေါက်မယ်ဆိုရင်အချင်းချင်းကြားနားလည်မှုယူပြီးတန်းပြေအတွက်ပူးပေါင်းဆောင်ရွက်နိုင်မှာပါ။လူငယ်ပညာတတ်တွေအနေနဲ့ဒီလိုနားလည်မှုတွေရရှိနိုင်ဖို့တတ်နိုင်တဲ့ဘက်ကနေပြီးတော့ကူညီဆောင်ရွက်ပေးစီချင်ပါလေ။
ကဲကိုညာဝင်းအောင်ဒီအပတ်တွင်နောက်ဆုံးမေးခွန်းကိုပြောပါအောင်ဗျာ
ဟုတ်ကဲ့ကယ်လီဖိုးနီးယားကယာစမင်ဘာညာရဲ့မေးခွန်းပဲဖြစ်ပါတယ်သူကနေချက်လွတ်မြောက်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ဦးရာရှိရဲ့မျိုးသမီးရဲ့ဒီမလို့ပြရမှာပါဗျာ
ဟုတ်ကဲ့သူ့မေးခွန်းကိုနားဆင်အောင်ဗျာ
လေးစားအပ်တဲ့မမဆူရှင်ကျမနာမည်ကယာစမင်ဘာညာပါအခုကယ်လီဖိုးနီးယားဆန်ဟိုဇေမြို့မှာရောက်နေပါတယ်အာအန်တီဖတ်တမာရရှိရဲ့ဒီမဖြစ်ပါတယ်မမဆုအခုလိုလွမြောက်လာတဲ့အတွက်အများကြီးဝမ်းသာပါတယ်မမဆုအကျမ်းမှချမ်းသာဖို့အတွက်အနေတိုင်းဆုတောင်းပါတယ်ကျမရဲ့မိန်းကွန်းကတော့အခုကျမတို့ဒီမှာရောက်နေတဲ့အခါမှာ ဗမာပြည်လူတွေအများရှိပါတယ်။များသောအားဖြင့်လူတွေကဗမာပြည်နိုင်ငံရေးကိစ္စဆိုပြီးတော့အခုထိနိုင်ငံသားရောက်နေပြီမဲ့ရှောင်ကြပါတယ်။တခြားဖုန်းကြီးကျောင်းပွဲတို့တင်းကြံပွဲတို့ဆိုရင်လူတွေအများကြီးတက်ရောက်ပါတယ်။ဟိုနိုင်ငံရေးနဲ့ပတ်သက်တဲ့ပွဲတွေဆိုရင်လူတွေအများကြီးမတက်တဲ့အတွက်ကျမတို့အကြံဉာဏ်လိုချင်တာကတော့ဘလို့များလူတွေကိုစီရင်ပြီးတော့ဘလို့များမြန်မာပြည်အတွက်ဟိုစိတ်ဝင်စားအောင်ဘလို့လုပ်နိုင်ကောင်းမလဲဆိုတာပါပဲရှင်။အများကြီးကျေးဇူးတင်ပါတယ်ရှင
်။ကိုညာဝင်းရောင်ရဲ့နိုင်ငံရေးအခမ်းအနားတဲ့ဆိုင်တင်းကြံပွဲတို့တခြားပျော်ဝဲရှင်တွေဒီမှာလူပိုလာတာတော့ကယ်လီဖိုးနီးယားနဲ့မဟုတ်ပြကျွန်တော်တို့ဝါရှင်တန်ဘက်မှာဒီလိုပါပဲအဲ့တော့ကဲပြတကြံပွဲတဲ့နိုင်ငံကြီးအခမ်းအနားမှာလူတွေပိုလောင်ဘလို့လို့ရင်ကောင်းမလို့ဒေါအောင်ဆန်းစုကြည်ဖြေတယ်ခင်ဗ
ျဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ကဒီလိုဖြေချပါတယ်ဗျာ
ကိုကိုကိုနိုင်ငံရေးနဲ့မဆိုင်ဘူးလို့နေကြတဲ့လူတွေကတော့ကြောက်လို့ဖြစ်နိုင်တယ်လို့ပြည်သူနေတိပိုင်းဆိုင်ရာအားနည်းလို့လည်းဖြစ်နိုင်ပါတယ်နိုင်ငံရေးမှာပါဝင်ရဲဖို့ပါဝင်ခြင်းဖို့ဤမျိုးမျိုးစံပြီးစည်းရုံးယူရမှာပါကယ်လီဖိုးနီးယားလိုနေရာမှာဆိုရင်ဆက်သွယ်ရေးနည်းပညာတွေအလွန်ကောင်းတော့ဓာတ်တွေကိုအသုံးချပါအထူးဖြင့်လူငယ်တွေကိုဥတီပြီးနိုင်ငံရေးအသိစိတ်တွေများလာအောင်လို့လုပ်ကြည့်ပ
ါကဲကိုညာဝင်းရောင်ရေးဒီဘက်အတွက်လူတုနဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်ကိုဒီမှတင်ရနာအောင်လားခင်ဗျာ
ဟုတ်ကဲ့မအားမလတ်တဲ့ဂျားကတမ်းမာကြီးတွေမကောင်းတဲ့ဂျားကပဲဖြေးချပေးတဲ့ဒေါအောင်ဆန်းစုကြည်ကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာပြီးတော့ကျွန်တော်တို့ RFA ဒီအစီအစဉ်ကိုစောင့်မျှော်နားဆင်နေကြတဲ့သောတာရှင်တွေအားလုံးကိုလည်းသူပဲကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီအစီအစဉ်အတွက်မေးခွန်းတွေပေးပို့ကြရလဲထပ်မံနှုတ်ဆက်အပ်ပါတယ်သောတာရှင်များပေးပို့ရမယ့် RFA email လိပ်စာကတော့ dassk@rfa.org ဖြစ်ပါတယ်ထပ်ဆင်ပြီးပြောပြရစီ email လိပ်စာက dassk@rfa.org ဖြစ်ပါတယ်ခင်ဗျာ
သောတာရှင်အားလုံးကျွန်တော်တို့စီကိုစာရေးသားပေးပို့ကြမယ်လို့မျှော်လင့်ပါတယ်ခင်ဗျာနောက်တစ်ပတ်တောက်ကြနေဒီလိုအချိန်မှာကြံစုံကြတာပေါ့ခင်ဗျာ
ရည်ရည်ရည်ရည်ကောင်းဆောင်ဒီမိုကရေစီစေရဖို့ရည်ဒီလူတွေတဲ့ချစ်တဲ့သူ